နောက်နိုင်ငံတွေရဲ့ပိတ်ဆို့တန်ခတ်မှုကြောင့်နေစဉ်နဲ့အမျှပေးဆက်နေရတဲ့ရုရှားဟာယူကရိန်းပေါ်ကျူးကျော်စစ်အရှိန်မြင့်မှုလက်နက်တွေဖြည့်တင်းရေးပုံမခက်ခဲလာနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဖလန်ကန်ကတနင်္ဂနွေနေ့ကပြောပါတယ်အမေရိကန်နဲ့မဟာမိတ်တွေရဲ့ကုန်သွယ်ရေးထိန်းချုပ်မှုကြောင့်ရုရှားအနေနဲ့လက်နက်တွေထုတ်လုပ်ဖို့အတွက်လိုအပ်တဲ့အစိတ်ပိုင်းတွေကိုပြည်ပကတင်သွင်းလို့မရနိုင်တော့ဘူးလို့သူကပြောပါတယ်အဲ့ဒီအတွက်ယူကရိန်းတပ်ဖွဲ့တွေရဲ့တံပြန်ထိုးစင်ကြောင့်ဆွတ်လွတ်ခဲ့ရတဲ့လက်နက်တွေစစ်ပွဲမှာပျက်စီးသွားတဲ့လက်နက်တွေနေရာကိုအစားထိုးဖို့အခက်အခဲတွေရှိလာနေတယ်လို့သူကပြောပါတယ်။ရုရှားအနေနဲ့နေစဉ်နေတိုင်းအကုန်ကျတွေများပြားပြီးကြီးမားတဲ့ဝင်ထွက်ဝင်ပို့ကိုထမ်းဆောင်နေရကြောင်းလဲ CNN ရုပ်သံသတင်းဌာနရဲ့ States of Union Show အစီအစဉ်မှာဝင်းကြီးဘလင်ကန်ကပြောပါတယ်။ဒီတိုင်ကဝေးဝင်ကြီးဌာနကလည်းမကြသေးခင်ကစစ်တပ်အရာယူကရိန်းကျူးကျော်စစ်နဲ့ပတ်သက်ပြီးရုရှားနိုင်ငံအတွင်းမှာလူထုထောက်ခံမှုတွေကြာဆင်းနေတယ်လို့ပြောပါတယ်။ရုရှားအစိုးရကစုဆောင်းထားတဲ့အချက်အလက်တွေအရယူကရိန်းကျူးကျော်စစ်ပေါ်အရင်ပြီးခဲ့တဲ့ဧပြီလက80ရာခိုင်နှုန်းထောက်ခံခဲ့ရာကနေအခုအခါမှာတော့25ရာခိုင်နှုန်းလောက်ပဲထောက်ခံကြပြီး55ရာခိုင်နှုန်းကငြိမ်းချမ်းရေးဆွေးနွေးကြဖို့လိုလားနေကြကြောင်းရုရှားလိုလာတဲ့မီဒီယာတခုမှဖော်ပြထားတာကိုဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကတနင်္ဂနွေနေ့ကကိုးကားထားတာဖြစ်ပါတယ်ခင်ဗျာ။